ဒုက္ခတွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အဖြစ်ကကဘာမှအားအနည်းဆုံးနဲ့ကူညီမှုတွေအလိုအဆုံးကိစ္စရက်ပဲလို့2018ခု119ဟောကြားချက်ထဲမှာပုပ်ယမင်းကြီးဖရန်စစ်ကအဓိကထားပြီးတော့ထည့်သွင်းဟောကြားခဲ့ပါတယ်။ဒီအကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။2018ခု119ထိမ့်မှဗာတီကန်နန်းတော်ရဲ့ယင်းမြန်မာကျင်းပတဲ့ပုပ်ယမင်းကြီးရဲ့ဝတ်ပြုစုတောင်းပွဲမှာပိတ်သက်4000လောက်တက်ရောက်ခဲ့ကြပါတယ်။ပုပ်ယမင်းကြီးရဲ့2018ခု119အဖွင့်ဟောကြားချက်မှာအဓိကရွေးချယ်ပြီးတော့ဟောပြောတဲ့အကြောင်းအရာကတော့ကမ္ဘာတဝန်းကရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့ဒုက္ခသည်တွေရဲ့အကြောင်းပါပဲ
။ Desidero ancora una volta farmi voce
ရင်းရတဲ့အနာဂတ်ကိုရနိုင်ဖို့စူးစမ်းတောင်းဆိုနေကြတဲ့ညီအကိုမောင်နှမတွေအတွက်သူတို့ရဲ့ကိုယ်စားကျွန်ုပ်ထပ်ပြီးပြောဆိုပါရစေ။ဒီလိုငြိမ်းချမ်းမှုဆိုတာကလူတိုင်းရဲ့ရပိုင်ခွင့်တစ်ခုပါ။ဒီငြိမ်းချမ်းမှုကိုရနိုင်ဖို့ခက်ခဲကြမ်းတမ်းပြီးအန္တရာယ်များတဲ့လမ်းကိုသူတို့တွေတော်တော်များများကဘဝနဲ့ရင်ပြီးဖြတ်တန်းလို့ကြပါလေ။သူတို့ရဲ့နှလုံးသားထဲကငြိမ်းချမ်းမှုညှော်လင့်ချက်ကိုနှိမ့်မိန်သွားအောင်ကျွန်ုပ်တို့မလုပ်သင့်ပါဘူး။ဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အနာဂတ်ငြိမ်းချမ်းဖို့ဆိုတာလူတိုင်းလူမှုအဖွဲ့အစည်းတိုင်းဖျားချောင်းတိုင်းကအသေးချာလှုပ်ဆောင်ပေးရမယ့်အရေးကြီးတဲ့ကိစ္စပါ။အခုလိုနှစ်တစ်ခုအခါသမယမှာသူတို့တွေအတွက်အကူအညီအထောက်ပံ့နေပိုရရှိအောင်ကဘာကြီးကသူတို့တွေကိုလက်ခံကြိုဆိုအောင်လှုပ်ဆောင်ရေးခွန်အားတွေကိုဖျားသခင်ဖန်ဆင်းပေးသနာတော်မူပါ
။ပိုဟမ်မင်းကြီးဖရန်စစ်ကဒုက္ခသည်တွေနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့အခက်အခဲတွေကိုပို့ပြီးတော့အကူအညီပေးကြဖို့ကမ္ဘာကောင်းဆောင်တွေကိုတည်ကြားနိုင်အောင်တိုက်တွန်းတယ်လို့လည်းဟောကြားခဲ့ပါတယ်။မကြာခင်တုန်းကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုပိုဟမ်မင်းကြီးကြွောက်ခဲ့တဲ့ခီးစဉ်တွေအတွင်းမှာလည်းမွတ်စလင်ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါသေးတယ်။လူတွေအမြောက်များထွက်ပြေးရတဲ့ဒုက္ခတွေမဖြစ်ရအောင်နိုင်ငံရေးပြဿနာတွေကိုအသေးချာဖြေရှင်းဖို့လည်းပိုဟမ်မင်းကြီးကတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့ Christmas နဲ့ Wit Pyu စုတောင်းပွဲမှာတော့လည်းသူ့ရဲ့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေနဲ့ပတ်သက်ပြီးတော့ထည့်သွင်းဟောကြားခဲ့ပါသေးတယ
်။ Rivedo Gesù nei bambini che ho incontrato durante il mio ultimo viaggio in Myanmar e Bangladesh
မြန်မာနိုင်ငံမြန်မာနဲ့ Bangladesh နိုင်ငံတွေကိုကျွန်ုပ်တို့ရောက်ခဲ့ပြီးအဲဒီမှာကလေးငယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ခြင်းမှာယေရှုသခင်ကိုကျွန်ုပ်တို့ကြိမ်ထပ်ပြီးဖူးခွင့်ရခဲ့ပါတယ်နိုင်ငံတကာအတိုင်းအဝိုင်းဟာဒီဒေသအတွင်းကလူနည်းစုအုပ်စုတွေကိုအကူအညီပေးတာတွေအကာအကွယ်ပေးတာတွေကိုရမှတ်ထားပဲအသေးအချာဆက်ပြီးပေးနေဖို့ကျွန်ုပ်မျှော်လင့်ချက်ထားခဲ့ပါတယ်
2018ခု119စူတောင်းဝတ်ပြုပွဲအတွင်းပိုဟမ်မင်းကြီးဖရန်စစ်ရဲ့ဟောကြားချက်တွေထဲမှာတရားမဝင်လာရောက်နေထိုင်ကြတဲ့သူတွေအမေရိကန်ပြည်ထောင်စုကိုဝင်လို့မရအောင်မက္ကဆီကိုနယ်စပ်တကြောမှာဒတိုင်းခတ်ဖို့လုပ်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကိုလည်းပိုဟမ်မင်းကြီးကထည့်သွင်းဝေဖန်ခဲ့ပါတယ်